Welcome to the Voice of America in Burmese.
မင်္ဂလာနေ့နဲ့ခင်ဗျာရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ3ရက်စာသားပဒေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြည်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ယူကရိန်းအပေါ်ရုရှားကျူးကျော်မှုကိုမြန်မာအပါအဝင်ကုလသမဂ္ဂညီလာခံကနေရှုံချလိုက်တဲ့အကြောင်းတခါရုရှားကိုတန်ခတ်အရေးယူပြီးတဲ့နောက်မှာလောင်စာဆီစေးအစမတန်မြင့်တက်လာတဲ့အခြေအနေစတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြားဖို့ရှိပါတယ်တခါစစ်ကောင်စီဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့ရှိတယ်ဆိုတဲ့အပေါ်မှာလက်နက်ကိုင်တိုင်းသားအဖွဲ့ရဲ့တုံ့ပြန်ချက်တွေကိုတင်ဆက်တဲ့အခါမှာတော့
အဲ့တော့ပြခိုင်ရေးဆွေးရေးတပည့်နဲ့ပြည်ညာရေးငွေကြေးသနာဖြည့်စင်တဲ့ကုလဂျူပန်လူတွေငွေကြေးသနာဖြည့်စင်တဲ့ခါပါကြတယ်သူတို့ BPS မူကတော့အားလုံးပေါင်းဝင်တယ်ပေါင်းဝင်တယ်ပေါင်းထိုင်ပြီးအားလုံးပေါင်းတယ်ငွေကြေးသနာဖြည့်စင်မှုမျိုးဖြည့်ဖို့လိုတာ哦
ဒါကတော့ PPSD ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။ဒါပြင်ရင်းမပင်နဲ့ကဏီမှာစစ်ကောင်စီနယ်မြေရှင်းလင်းရေးဆက်ပြီးရှိနေတဲ့အကြောင်းသတင်းပေးဖို့ချက်ကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့ဦးကျော်စံသာရဲ့မြမအရေးတုံ့တက်ချက်လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာပါရှင်
။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားတပ်တွေဟာဗုဒ္ဓနေ့မှာယူကရိန်းရဲ့အချက်ကြားကြားတဲ့မြို့ကြီးတွေကိုအပြင်းအထန်တိုးပြင်းတိုက်ခိုက်နေပြီးမြို့ကြီးတချို့ကိုသိမ်းပိုက်နိုင်ပြီလို့ကြေညာပေမဲ့ယူကရိန်းဘက်ကငြင်းဆိုလိုက်ပြီးယူကရိန်းတပ်တွေကဆက်လက်ထိန်းချုပ်ထားဆဲဖြစ်တယ်လို့ပြောဆိုပါရယ်ယူကရိန်းသမ္မတဗလာဒီမာဇီလင်စကီကတော့အပြစ်ခတ်တွေရပ်ပြီးတွစ်ဆုံဆွေးနွေးဖို့ထပ်မံပြောဆိုလိုက်ပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ယူကရိန်းရဲ့တန်တမာရေးအရာကြိုးပမ်းမှုကိုထောက်ခံအားပေးမှာဖြစ်ပါရယ်ဒါပေမဲ့စီရေးအရာတိုက်ခိုက်မှုတွေမရဖဲနဲ့တော့တန်တပန်ရေးနီးလန်းဟာမဖြစ်နိုင်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ Finally, the United States is continuing our diplomatic efforts. We're keeping the door open to a diplomatic way forward.
That's going to be American ပြည်တော်စုအနေနဲ့တန်တပန်ရေးအရာဖြည့်ရှင်းဖို့တကားအမြဲဖွင့်ထားပါတယ်။ဒါပေမဲ့စီရေးအရာတိုက်ခိုက်မှုတွေရှော့မချဘဲနဲ့တော့ဖြစ်ဖို့ခက်ခဲပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကသတင်းတောက်တွေမေးမြန်းရမှာပြောဆိုသွားခဲ့ပါတယ်။ရုရှားတပ်တွေကခါဆန်မြို့ကိုသိမ်းပိုက်နိုင်ပြီလို့ပြောပေမဲ့ယူကရိန်းဘက်ကငြင်းဆူထားပါတယ်။ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကာဖီမြို့ကိုလည်းရုရှားတပ်တွေကလေတပ်ကနေပုံကျဲတိုက်ခိုက်နေပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူစုစုပေါင်း 2,000 ကျော်သွားပြီလို့ယူကရိန်းအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအေဂျင်စီကပြောပါတယ်။ရုရှားဘက်ကလည်းရုရှားစစ်သား498ယောက်သေဆုံးပြီး1500ကျော်ဒဏ်ရာရတယ်လို့ရုရှားဘက်ကပထမဆုံးအကြိမ်ထုတ်ပြန်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုပိတ်ဆို့တန်ခတ်မှုတွေထပ်မံပြုလုပ်လိုက်ကြောင်းအမေရိကန်သမ္မတအင်ဂျူရကဗုဒ္ဓဦးနှင်းမှကြေညာပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားနဲ့ဘယ်လာရုစ်တပ်တွေအတွက်လိုအပ်မဲ့စစ်ဘက်ဆိုင်ရာအထောက်အပံ့တွေကိုအဓိကထားပိတ်ဆို့အရေးယူမှုဖြစ်တယ်လို့အင်ဂျူရကကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီရေယူမှုတဲမှာရုရှားနဲ့ဘယ်လာရုစစ်တပ်တွေအတွက်တိုက်လေရင်တွေကြီးတပ်တိုက်ခိုက်ရေးယင်တွေလျှက်စစ်သုံးတိုက်ခိုက်ရေးစနစ်တွေမစ်ဆိုင်းဒုံးလက်နက်နဲ့မောင်းသူမဲ့တိုက်ခိုက်ရေးယင်တွေထုတ်လုပ်ရမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နဲ့မဟာမိတ်တွေဟာရုရှားရဲ့ရေနံထုတ်လုပ်ရေးလုပ်ငန်းတွေနဲ့သက်ဆိုင်တဲ့ဤပညာတင်ပို့မှုတွေကိုပိတ်ပင်ကတ်တတ်ဖို့ကိုလည်းလှုံ့ဆော်နေပါတယ်။ဒါအပြင်ရုရှားရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့ရုရှားလေကြောင်းလိုင်းကိုလည်းပိတ်ဆို့အရေးယူသွားမှာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျူရောကကြေညာချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကနေပြီးရုရှားယူကရိန်းအရေးကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ပြက်ပြက်သားသားရှုံးချပြီးရုရှားတပ်တွေချက်ချင်းအပြည့်အဝပြန်လည်ရုပ်သိမ်းဖို့ဗုဒ္ဓဦးနေမှာဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း181နိုင်ငံကဒီအစိုးကိုမဲခွဲဆုံးဖြတ်ခဲ့တာပါ။141နိုင်ငံကထောက်ခံခဲ့ပြီးသူရဲ့မဟာမိတ်လေးနိုင်ငံဖြစ်တဲ့ဘယ်လာရုစ်၊မြောက်ကိုရီးယား၊ဆီးရီးယား၊အီရီထရီးယားစုစုပေါင်း၅နိုင်ငံကကန့်ကွက်မဲ့ပေးခဲ့ပါတယ်။35နိုင်ငံကတော့မဲမပေးဘဲနေခဲ့ပါတယ်။အဲ့ဒီအထက်မှာ တရုတ်ပါကစ္စတန်အိန္ဒိယဘင်္ဂလားဒေ့ချ်အီရန်အီရတ်ကွန်ဂိုကျူဘာစတဲ့နိုင်ငံတွေပါဝင်ပါတယ်အာဆီယံနိုင်ငံတွေထဲမှာတော့လာအိုနဲ့ဗီယက်နမ်နိုင်ငံတွေကမဲမပေးကြပဲကမ္ဘောဒီးယားအပါအဝင်အာဆီယံနိုင်ငံအားလုံးကထောက်ခံမဲပေးခဲ့ပါတယ်မဲပေးသူစည်ရင်မှာတန်မတ်ကြီးဦးကျော်မိုးတွန်းဆက်လက်ကိုစားပြုထားတဲ့မြန်မာနိုင်ငံနေရာမှာဒီအဆိုကိုထောက်ခံကြောင်းဖော်ပြထားပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီကတော့ရုရှားယူကရိန်းအရေးကိုကျူးကျော်တိုက်ခိုက်တာကိုထောက်ခံကြောင်းပြီးခဲ့တဲ့ရက်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံလိုပဲကုလသမဂ္ဂမှာအငင်းပွားမှုတွေဖြစ်နေတဲ့အာဖဂန်နိုင်ငံကလည်းထောက်ခံမဲ့ပြီးခဲ့ပါတယ်ကုလသမဂ္ဂညီလာခံရဲ့သဘောထားကိုအကျယ်လောက်ဆုံးနဲ့အရှင်းလင်းဆုံးဖော်ပြလိုက်တာပါပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ကုလသမဂ္ဂညီလာခံရဲ့တုံ့ပြန်ချက်ကအလွန်ကိုပဲအင်အားရှိပါတယ်လို့ကုလသမဂ္ဂဆိုင်ရာယူကရိန်းတန်အမတ်ကြီးကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရုရှားယူကရိန်းစစ်ပွဲနဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုတွေလုပ်ခဲ့ပြီးတဲ့နောက်ဗိုလ်ထူးနေကကမ္ဘာလောင်စာကြီးဈေးကွက်မှာဈေးနှုန်းတွေ10စုနှစ်အတွင်းအမြင့်ဆုံးစံချိန်တင်မြင့်တက်သွားပါတယ်ဥရောပဈေးကွက်မှာယင်းနန်တစီကို$113.6အထိမြင့်တက်သွားပြီး2014ခုနှစ်ကနေဒီကနေ့အထိအမြင့်ဆုံးဈေးဖြစ်ပါတယ်နယူးယောက် WID ဈေးကွက်မှာရေနံတစီပေါက်ဆေးဟာ$112.51ဈေးပေါက်ပြီး6နှစ်အတွင်းအမြင့်ဆုံးဈေးဖြစ်ပါတယ်။ဒီဈေးကွက်တစ်ခုလုံးမှာဗိုလ်ထူးနေက800ခိုင်နှုန်းအထိမြင့်တက်ခဲ့ပြီးနောက်ပိုင်းမှာ400ခိုင်နှုန်းအထိပြန်လည်ကျဆင်းခဲ့ပါတယ်။သဘောဝတ္တငွေဈေးကွက်မှာလည်းဥရောပမှာအဓိကဈေးကွက်ဖြစ်တဲ့ Netherlands TTB ဈေးကွက်မှာအမြင့်ဆုံး194.82 euro အထိမြင့်တက်ခဲ့ပါတယ်။ပြတိရှာဈေးကွက်မှာကူဘာဘေးတသိန်းကို463.84အထိမြင့်တက်ခဲ့ပါတယ
်ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဝါလာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါရှင
် VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါကယားပြည်နယ်ဒီမော့ဆိုးမြို့နယ်ဒေါ်ဘောကလေးကြီးရွာအနီးမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကြတဲ့ဖေဖော်ဝါရီလတတိယပတ်လောက်ကနေမနေ့ကအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကတန်ကြက်ကာကားတွေပါအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်မနေ့မနက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဆိုရင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်
။မနေ့ဆောင်းနိုင်ဝင်စလာနေဆောင်းနိုင်ကမနေ့ဆယ်နိုင်ကကြီးပေါ့နော်။တိုက်ပွဲချင်းထနေရဟောတိုက်လို့ရနေတုံးသေးတယ်။အဲ့လိုမျိုးတုံးချင်းကြတဲ့ဒီကဆက်နေရဟောဆိုပြီးတော့ဆောင်းဆောင်းအောင်ရှိတယ်ကြောင်း
မလတရက်နေ့ကလည်းဒီမော့ဆိုမြို့နယ်ကျွန်းတော်ကြီးရွာအနီးမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသူတို့နဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းစစ်ကောင်စီဘက်ကတော့တစုံတရာပြောဆိုခြင်းမရှိပါဘူး။ထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့လည်း VOA ကနေတီးခြားအတည်မပြုနိုင်သေးပါဘူး။အဲ့ဒီလိုတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေလည်းများတဲ့များလာပြီးအခုအခါမှာအလူရှင်တွေလည်းနေပါလာတဲ့အတွက်စားနပ်ရိက္ခာအခက်အခဲရှိနေတယ်လို့ဆိုပါတယ်ခင်ဗျာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နေဇက်ချောင်းပေးရှိချင်းပြည်နယ်ရီကွတ်တာခေါ်နေဇက်ကုံသွေးမျိုးလေးမှာအခုအခါစစ်ကောင်စီတပ်ဖွဲ့တွေအင်အားတိုးမြင့်ထားတယ်လို့ဒေသခံတွေကပြောပါတယ်ချင်းမျိုးသားကာကွယ်ရေး CNDF လက်နက်ကင်တပ်ဖွဲ့တွေရဲ့တာဝန်ရှိသူတဦးကတော့သူတို့အဖွဲ့ရဲ့နေဇက်ကုံသွေးရေးအပေါ်အခွန်ကောက်ခံနေတာကိုတားဆီးဖို့အတွက်အင်အားဖြည့်တင်းတာဖြစ်နိုင်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလဒုတိယပတ်ကုန်ကနီးပြည်내နဲ့တိုင်းဒေသကြီးတွေကဝန်ကြီးချုပ်တွေနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဆွေးနွေးပွဲမှာနေဇက်ကုံသွေးရေးအပေါ်ကနေ CNDF အဖွဲ့တွေကအခွန်ကောက်ခံနေတယ်လို့ချင်းပြည်နယ်ဝန်ကြီးချုပ်ဦးငွန်ဆန်းအောင်ကတင်ပြခဲ့တယ်လို့ဆိုပါရယ်အဲ့ဒီအတွက်နေဇက်ကုံသွေးရေးဂိတ်မှာစစ်ကောင်စီတပ်ဖွဲ့တွေအင်အားတိုးမြင့်လာတာဖြစ်နိုင်တယ်လို့ CNDF အဖွဲ့ပြောရေးဆိုခွင့်ရှိသူတဦးကပြောပါရယ်အဲ့ဒီလိုအခြေအနေတွေကြောင့်ဒေသခံတွေအကြစိုးရိမ်မှုတွေလည်းတိုးပွားလာတယ်လို့သူကပြောပါရယ်ခင်ဗျာအခုအခါတရုတ်မြန်မာနေဇက်ကုံသွေးရေးအဓိကဂိတ်တွေကိုကိုဗစ်ကပ်ရောဂါကာကွယ်ရေးအတွက်ဆိုပြီးတရုတ်ဘက်ကပိတ်လိုက်ပါရယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနေဇက်မူဆယ်တရား9မိုင်နာကကျင်းစန်းကြော့ကုံသွေးရေးဂိတ်ကိုမနေ့ပုံထူးနေ့ကပိတ်လိုက်ပါတယ်။ Ari Nezage go Pianpuen Tageyagani, the Yonang and Shwili Myoma, go big Kayoga, Guzaduri, Pianji, Miala Raja, so be, Pelaida Pibare, Alaru Kachendinega, Luege Nezage Gule, Manega Pelaibare, Shandine, Ashemia Benga, Chenshri Ho Gegudo, the Yobaga, Piwai Nesali and Igrega, Pekebare, Majagan Yabindu Maro, Eri Paytare, Nezakongwe, Gate Alungu, the Yopaga, Pianpun Billy Melu, Myanmar Nezakongwe, Tawin Shiduriga, Gonderigo, Ati Big Ebi Mare, the Yopaga, the Yawin Tokianje, Mashi Deba Bukamia. Yakangi Nema, Go Big Gayoga, Guzamu, Dasi Edwe, A. Yakain Tapwe, and Ine, Dindin Jaja, Simian Sigandri, Tokian Gedalu. Pine Gonsigale Adipinya Pini Bime, Pidurui and Ine Lainamu Ane Lu Dida Gandriga Piobare. Tapien Puelinya di Pite Adwe, Pine Adwinga Murima, Puelan the Binri Miapia Lare Adwechangle, Go Big Kayoga, Kuze Muri Sashinira Pidelu Subare. E Yakain Tapwe Garo, Puelan the Binri Malopu, Luzu Luine Manijabu, Pigare Pivuaila Adwinga, Topian Gebare. Pewaila Nasakoni any eti, Yakain Ginema, Go Big Kayoga, Po Shimshi, Sesega Yama, Yoga Bo Dweshi Dubang, Narong Konya, Concert Don Ushi B, Beson Dugang, Ayat Ushi Delu, Pine Jama Uzitana, Topianje, Ya, Fishi Yabare, Kmya.
Direct from Washington, the voice of America.
ကိုဆောင်မှုကြောင့်လည်းကိုခင်မောင်ဆိုမိပါရှင်ကြာတာပလင်းနေနေခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါဆောစောကသတင်းနေရာမှာဒီယူကရိန်း ရှိပါရဲ့ရှင်အခုတော့ဒီမိုကရေစီအလေးအတာပေမဲ့မငြိမ်းချမ်းနိုင်သေးတဲ့ကမ္ဘာကြီးအကြောင်းကြည်ကြရအောင်ပါတကယ်ပါလုံးကဒီမိုကရေစီနဲ့ငြိမ်းချမ်းရေးဘက်မှာရှိနေကြတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့ကသူ့ရဲ့နိုင်ငံတော်အခြေပြမေးခွန်းမှာပြောကြားခဲ့ပါတယ်ဥရောပမှာတော့ရုရှားကယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေပြီးယူကရိန်းကဒုက္ခတွေခြောက်သိမ်းခွဲဟာအင်္ဂလိပ
ਬਹਾਜੀ ਨਹੀਂ ਜਾਂਦਾ ਮਲਾ ਯੂਕਰੇਨ ਦੁੱਖਾ ਦੇ ਰਹੀ ਹੈ ਬਵਾ ਕੋ ਰਾਈਟਰ ਤਦਿਨ ਥਾਨਾ ਯੇ ਤਦਿਨ ਪੇਪੋ ਚੱਟ ਟੇ ਨੇ ਉਤੇ ਮੌਂ ਤੰਗਾ ਟਿੰਪ ਜਾ ਮਾ ਬਾ ਸ਼ਿਨ
ਰਸ਼ਾ ਦਾ ਯੂਕਰੇਨ ਕੋ ਚੂ ਚੋ ਤੱਕ ਚਾ ਨੀ ਜੇ ਬਵਾ ਦਵਾ ਯੂ ਚੇ ਥਾਰੇ ਤੱਕ ਡੈਮੋਕ੍ਰੇਸੀ ਨੇ ਯੇਂ ਗੈਂ ਯੀ ਚਿਤ ਲੇ ਲੋ ਅਮਰੀਕਨ ਤਬਾ ਜੋ ਬਾਈਡਨ ਦਾ ਚੂ ਯੇ ਨੈਂਗਨ ਲੋ ਅਚੀ ਪਿਆ ਮੈਂ ਕੋ ਮਾ ਅਖੂ ਲੋ ਜੋ ਤੋ ਸਾ ਬਾ ਦੇ
ਇਨ ਦ ਬੈਟਲ ਬੀਟਵੀਨ ਡੈਮੋਕ੍ਰੇਸੀ ਐਂਡ ਆਟੋਕ੍ਰੇਸੀਜ਼
ဒီမိုကရေစီ ਨੇ အာဏာရှင်စနစ်တွေကြားတိုက်ပွဲမှာ ဒီမိုကရေစီ ကအခုခါမှာတက်နေပါတယ်ငင်းချင်ရင်တဲ့အုံဆုံးရေးဘက်ကိုကဘာကရှင်းရှင်းလင်းလင်းရွေးချယ်ထားပါတယ်ဒါပေမဲ့အဲ့လိုရွေးချယ်ကြရမှာလွယ်လွယ်ကူကူတော့မဟုတ်ကြပါဘူးတမန်တော်ဂျိုးဘိုင်ဒန်ကအခုလိုဆက်ပြောပါတယ်
We've learned this lesson when dictators
တမိုင်းတစ်လျှောက်ဟောဒီတင်ငန်းစာကိုကျွန်တော်တို့ရခဲ့ပါတယ် ਆਨਾਸ਼ਿਨ ਵੀ ਹਾ ਤਰੂ ਯੇ ਜਾਂ ਜਾਂ ਨਾ ਰੀ ਅਟ ਮਬੇ ਸੈ ਯਾ ਦੀ ਰੇ ਖਾ ਬਯਾਂ ਮਰਾ ਰੀ ਫਿਆ ਲੋਕ ਜਾ ਰਾ ਬੋ ਬਯਾਂ ਮਰਾ ਸੈ ਜਾਂ ਜਾਂ ਜਾ ਰੇ ਅਮਰੀਕਨ ਨੇ ਗਬਾ ਕੋ ਛੇਂ ਛੌ ਮੇ ਛੇਂ ਛੌ ਜਾ ਰੇ ਗਬਾ ਜੀ ਕਾ ਪੀ ਸੈ ਯਾ ਰਾ ਰੀ ਪੂ ਜੀ ਮਾ ਲਾ ਨੀ ਰੇ
ਤਬਰਾ ਜੋ ਬਾਈਡਨ ਪਿਓ ਦੋ ਲੋ ਵਾ ਬੇ ਆਨਾਸ਼ਿਨ ਵੀ ਜਾਂ ਜਾਂ ਲਾ ਰੇ ਖਾ ਦੂ ਦੂ ਜਿਨ ਰੀ ਯੇ ਬੋਆ ਰੀ ਕਾ ਲੇ ਕਤਾਂ ਮਨਿੰ ਰੀ ਚੌਂ ਜਾ ਆ ਦਾ ਬਾ ਰਸ਼ੀਆ ਕਾ ਯੂਕਰੇਨ ਕੋ ਚੂ ਚੋ ਸੈ ਸਿਨ ਲਾ ਰੇ ਖਾ ਯੂਕਰੇਨ ਪੀਪੂ ਰੇ ਹਾ ਸਿਤ ਬੇ ਦੁੱਖ ਦੇ ਰੇ ਅਫਿਤ ਲੋਂਜੋ ਯਾ ਐਨੀ ਟਿੰ ਟਾਈ ਪੀ ਰੇ ਕੋ ਠੁੱਟ ਪੀ ਜਾ ਰਾ ਗਾ ਲੈ ਪੀ ਯੂ ਚੇ ਸਿਆ ਤੈ ਮੀ ਸ਼ੀ ਲਾ ਨੋ ਬਾਬੂ ਐਡੀ ਲੋ ਐਨੀ ਟਿੰ ਟਾਈ ਪੀ ਦੇ ਵੀਨ ਯਾ ਖੋਂ ਲੋ ਯਾ ਬੋ ਕੋ ਗਾ ਨਾਈ 60 ਠੀ ਸਾਕ ਮੈ ਜਾ ਰਾ ਬਾ ਯੂਕਰੇਨ ਨੇ ਸਾ ਮਾ ਡਾਂਸ ਸੀ ਨੇ ਜਾ ਦੇ ਦੁੱਖ ਦੇ ਰੇ ਯੇ ਕਾਰਨ ਨੀ ਗਾ ਪੋਲਾ ਨੇ ਸਾ ਮਾ ਸੋ ਯੇ ਮਾਈਨਸ 30 ਲੋ ਠੀ ਸ਼ੀ ਬਾ ਦੇ ਤੇ ਚੇ ਨੇ ਮਾ ਬੇ ਕੀ ਪਿਉ ਕੋ ਟਾਈ ਪੋ ਪੀ ਨੇ ਦੇ Russia CNN ကြ ီးက ਲੈ ਮਾਈ 40 ਠੀ ਸ਼ੀਲਿਆ ਬਿਆਨ ਮਾਰੇ ਠੱਜੀ ਗੇ ਜਾ ਯਾ ਦੇ ਦੂ ਲੇ ਹਾ ਨੇ ਸੱਤ ਕੋ ਫੱਟ ਬੀ ਬਿਆਨ ਨੋ ਲੈ ਮੀਆ ਬਸਕਾ ਦਮਾ ਬੋ ਜਥਾ ਕੋ ਸੌਂ ਜਾ ਯਾ ਅਪੀ ਟੱਜ ਜਾ ਆ ਰਾ ਬਾ ਹੰਗਰੀ ਨਾਈਗਾ ਹੋ ਯੌਕ ਦਾ ਦੇ ਯੂਕਰੇਨ ਦੁੱਖ ਦੇ ਤੂ ਗਾ ਅਖੂ ਲੋ ਪਿਓ
ਬਾ The worst situation in Kyiv and Kharkiv now. ခီးစ်နဲ့ခါခီးစ်ကအခုအဆိုးဆုံးအခြေအနေပါတည်သွားတဲ့သူတွေအများကြီးပဲအခုကျမကိုနားထောင်နေကြတဲ့လူတိုင်းကျမတို့တိုင်းပြည်ကိုကျေးဇူးပြုပြီးတော့ကူညီကြပါကျမတို့အားရလိုနေပါတယ်တနက်တွေအစားအစာတွေအားရလိုပါတယ်ဒါကတကယ်စစ်ပွဲပါဒီကနေ့ပူတင်ကကျမတို့အမိမိကိုလာနေပြီမနေ့ပြန်ဥရောပကဘယ်တိုင်းပြည်ကိုမဆိုသူတိုက်နိုင်ပါတယ
်ယူကရိန်းမှာလာရောက်ပညာသင်နေကြတဲ့နိုင်ငံခြားကျောင်းသားတွေကလည်းစစ်ပြေးဒုက္ခတွေတွေထဲမှာပါဝင်ကြပါတယ်အိန္ဒိယကျောင်းသားတယောက်ကအခုလိုပြောပါတယ
် I was studying in medical university
ဈေးတက်ကတူမှာကျွန်တော်တက်နေတာပါပြီးခဲ့တဲ့5ရက်မှာအခြေအနေကတနေ့ထက်တနေ့ပိုဆိုးလာပါတယ်တဒိန်ဒိန်ပြစ်နေတာကိုတချို့ဒုံးကျည်တွေကကျွန်တော်တို့ရှင်နာကြလာတာဗျအခုအဲ့ဒီမှာပြဿနာကအကြီးကြီး
သူတို့ဖြတ်တန်းခဲ့ကြရတာကိုသူ့ဖော်ကအခုလိုဆက်ပြီးပြောပြပါလိမ့
် From past 3 days we were living in shelters
ပြီးခဲ့တဲ့3ရက်လုံးခိုးလို့ရစခန်းနေမှာကျမတို့နေခဲ့ကြရတယ်ကျမတို့အစာအုပ်ရဲ့ကြောဘက်မှာဘုံခွဲတယ်ကျမတို့မသေဘူးအခုကျမနဲ့တိုင်ယုံကကျမတို့ကိုကယ်ထားတယ်ကျမတို့တိုင်းပြည်ကိုပြန်သွားကြရမှာပါကျောင်းသားတွေအားလုံးကယူကရိန်းမှာအရာရာပိုကောင်းလာမယ်လို့မျှော်လင့်ကြပါတယ် Keith နဲ့ Hakik မှာတောင်တင်နေတဲ့အိန္ဒိယကျောင်းသားတွေအများကြီးရှိပါတယ်
။ရုရှားကကျူးကျော်တိုက်ခိုက်ပြီး9ရက်မြောက်အဝင် February လကုန်အထိယူကရိန်းမှာအရက်သားအနည်းဆုံး100ယောက်သေဆုံးခဲ့ပြီးပါပြီ။304ယောက်ဒဏ်ရာရခဲ့ကြပါတယ်။အိန္ဒိယနိုင်ငံသား6000ယူကရိန်းမှာပြိမ့်မိနေတယ်လို့အိန္ဒိယအစိုးရက Writer သတင်းဌာနကပြောပါတယ်။ယူကရိန်းအစိုးရစီးရင်အရာအခုစစ်ပွဲမတိုင်မီယူကရိန်းမှာနိုင်ငံခြားသားကျောင်းသား9600ရှိခဲ့ပြီး၄ဘုံတဘုံဝင်းကျင်ကအိန္ဒိယကျောင်းသားပြီပါဟန်ဂရီနိုင်ငံရောက်ယူကရိန်းဒုက္ခသည်အမျိုးသမီးတူကလည်းစစ်နဲ့ငြင်းချမ်းရေးပြဿနာအပေါ်အခုလိုပြောပါတယ
် We are waiting for help from Europe and others
ဥရောပကအကူအညီကိုကျမတို့စောင့်နေပါတယ်ရုရှားနဲ့ရုရှားကြမ်းရမ်းသူတွေကိုကျမတို့ကြောက်ပါတယ်ဒါဖြစ်နိုင်တယ်လို့ကျမတို့မသိခဲ့ကြပါဘူးကံအကြောင်းမလားဆိုပဲအခုဖြစ်နေတယ်ခုကျမတို့တိုင်းပြည်ကစိတ်မချရတော့ဘူးဆိုတာကျမသိပါတယ်ဘယ်တော့ပြီးဆုံးမလဲဆိုတာကိုတော့ကျမမသိပါဘူးကျမတို့ကယူကရိန်းတွေပါစစ်ကိုအလိုမရှိပါဘူးတကမ္ဘာလုံးဥရောပတိုက်တတိုက်လုံးအမေရိကန်နဲ့တခြားတိုင်းပြည်တွေလည်းစစ်ကိုမလိုလားဘူးဆိုတာကျမသိချပါတယ်အယယအဆင်ပြေပြီးတော့ကျမတို့ငြိမ်းချမ်းစွာနေရမယ်လို့ကျမမျှော်လင့်ပါတယ
်ရုရှားကကျူးကျော်တိုက်ခိုက်ကြဲကဆိုရင်လူပေါင်း6သိန်းခွဲကျော်ဟာယူကရိန်းနဲ့နေဆက်ချင်းဆက်နေကြတဲ့ပိုလန်ရူမေးနီးယားစလိုဗောကီးယားနဲ့ဟန်ဂရီနိုင်ငံတွေကိုထွက်ပြေးကြရတယ်လို့ဥရောပကော်မရှင်ကဘိုဒူးနိကပြောပါတယ်ယူကရိန်းမျိုးတော်ကိကနေမိုင်ပေါင်း 8,000 လောက်ဝေးကွာတဲ့တောင်အမေရိကတိုက်အာဂျင်တီးနားနိုင်ငံရဲ့လွှတ်တော်မှာတော့ရုရှားရဲ့ကျူးကျော်စစ်ဘေးနဲ့ကိုဗစ်ကပ်ရေးမှာသိဆုံးသွားကြသူတွေအတွက်ဝမ်းနဲ့ကြည်ခွဲခြင်းအဖြစ်ရင်သက်စွာအထိမ့်အပ်ပြုခဲ့ကြပါတယ်။အာဂျင်တီးနားသမ္မတအယ်ဘာတိုဖာနန်ဒက်စ်ကခုလိုအထိမ့်အပ်ပြုဖို့လွှတ်တော်ကိုတောင်းဆိုခဲ့တာပါ
La paz del mundo se altera por la invasión militar.
Ukraine ကိုရုရှားကကျူးကျော်ဝင်ရောက်လိုက်တဲ့အတွက်ကမ္ဘာငြိမ်းချမ်းရေးကပြောင်းလဲသွားခဲ့ပါပြီ။စစ်တဆေကြီးထလာတဲ့အချိန်ဥရောပကလှုပ်ရှားကြရပြီးစစ်ပွဲရဲ့ကြမ်းရမ်းမှုတွေကြောင့်လူအသက်တွေတစ်ခါတည်းဆုံးရှုံးကြရပြန်ပြီးအဲ့ဒီဘဝတွေအတွက်ကိုဗစ်ကြောင့်ဆုံးပါသွားကြသူတွေအတွက်တမင်းနဲ့ငြိမ်သက်စွာဝမ်းနည်းခြင်းအထိမ်းအမှတ်ပြုကြဖို့ကျွန်တော်မေတ္တာရက်ခံအပ်ပါတယ
်။သမ္မတဂျိုးဘိုင်ဒန်ပြောခဲ့တယ်လို့ပါပဲ။ဘဝကြီးကဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်မှာရှိနေကြပါတယ်။ဒါပေမဲ့အာဏာရှင်တွေသူတို့ရန်ကောက်မှုတွေအတွက်ပိဆက်ရအောင်လုပ်ကြဖို့တော့လိုပါလိမ့်မယ်ခင်ဗျာ
။ဥတည်မောင်တမ်းပါရှင်မကြခင်တင်ဆက်မဲ့သတင်းပေးပို့ချက်ထဲမှာလည်းဒီမြန်မာနိုင်ငံကသခိုင်းတိုင်းဒီရင်းမက်ပင်နဲ့ကဏီဘက်မှာစစ်ကောင်စီရဲ့နေမြေရှင်းလင်းရေးကြောင့်ရွာလုံးကျွတ်ထွက်ပြေးနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်။အခုတော့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့မြန်မာအပြည့်ရဲ့အဖွဲ့တွေလိုလားတဲ့အခြေအနေကိုပြောပြမှာပါ။စစ်ကောင်စီကအပြည့်ရဲ့ကာလကိုဒီနှစ်ကုန်အထိတိုးမြှင့်လိုက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်ဆိုင်သူအားလုံးကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတိုးမြှင့်အကောင်အထည်ဖော်ဖို့မေတ္တာရက်ခံထားပါတယ်။ဒီအပေါ်မှာတော့ NCA အပြည့်ရဲ့ဆယ်ပွဲနဲ့လက်ရှိစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့အဖွဲ့တွေကတော့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့လိုအပ်ကြောင်းတုံ့ပြန်ထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။အပြည့်ရဲ့ကာလတိုးမြှင့်လိုက်တာနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုမြစ်တရက်ခံချက်ကိုစစ်ကောင်စီရဲ့ကာကွယ်ရေးဦးစီးချုပ်ယုံကဖေဖော်ဝါရီလ28ရက်နေ့စွဲနဲ့ထုတ်ပြန်တာဖြစ်ပါတယ်။ဒီကြေညာချက်မှာထာဝရငြိမ်းချမ်းရေးရရှိဖို့နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတိုးမြှင့်အကောင်အထည်ဖော်ဖို့ကိုဗစ်ကရောဂါကိုထိတိယယောက်တိုက်ဖြတ်နိုင်ဖို့အတွက်နိုင်ငံတော်ကာကွယ်ရေးအုပ်ချုပ်ရေးစတဲ့ကိစ္စရပ်တွေကိုတီပါနှောက်ချက်တာမှာအပတ်တမတော်ရဲ့အစီအေးလှုပ်ရှားမှုတွေကိုဒီနှစ်ကုန်လည်ရက်ဆိုင်ကြောင်ဖော်ပြထားပါတယ် ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာကတော့ဒီမော့ဆိုမျိုးနယ်ကျွန်းတော်ချိုးရွာအနီးမှာတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည်သားကအခုအစိုးဆုံးအခြေအနေပါတည် ယ
်လက်ဆင်းရအဖွဲ့အစည်းပေါ်တာကတူတူငင်းငင်းရေးမှာလုံးဆောင်တယ်မငင်းငင်းရေးအတူပေါ့ဖြစ်ရှိနိုင်ငံတကာကငင်းငင်းရေးနဲ့ပတ်သက်လို့ဒါဆောင်ရွက်နေရအဖွဲ့အစည်းတွေရှိတယ်အပြင်ကျွန်တော်တို့ငင်းငင်းနဲ့ပတ်သက်ပြီးဒါကူညီဆောင်ရွက်ပေးနေတဲ့နိုင်ငံတွေရှိတယ်အပြင်အဖွဲ့အစည်းတွေကိုကြီးလာချက်ပါတယ်
ဒီလိုထုတ်ပြန်ရတာဟာတနိုင်ငံလုံးအပြစ်ခက်ရက်စဲဖို့နဲ့ကန့်တတ်ချက်မထားဘဲဆွေးနွေးဖို့တိုက်တွန်းတာတွေရှိခဲ့တာကြောင့်ထုတ်ပြန်တာဖြစ်တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။ဒီကြေညာချက်အပေါ် NCA အပြစ်ရက်စာချက်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ကြိုးရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းက PPSD ရဲ့သဘောထားကိုအခုလိုပြောပါတယ
်။အနည်းဆုံးရှိတဲ့ပြခရက်စဲကြီးဖြစ်ဖို့တော်တော်လိုတာပေါ့နော်။ဒီကတော့နိုင်ငံရေးစနစ်ဖြစ်တာပေါ့နော်။အဲ့နိုင်ငံပြည်ထောင်စုဖြစ်ရှင်းနိုင်ပဲနဲ့ဒီစည်းပြီးတစ်ခါဖြစ်ရှင်းမှုဆိုတာခက်မယ်လေ။အဲ့တော့ပြက်ခရဲစည်းတပြည့်နဲ့ကြီးညာရဲ့နိုင်ငံပြည်ထောင်စုဖြစ်ရှင်းနိုင်ဖို့ကြိုးပမ်းလိုတယ်။နိုင်ငံပြည်ထောင်စုဖြစ်ရှင်းတဲ့အခါမှာကြာရင်လည်းကျွန်တော် PPSC မှုတော့အားလုံးပေါင်းဝင်တယ်။ပေါင်းဝင်ပြီးပေါင်းထိုင်သူအားလုံးပေါင်းတယ်။နိုင်ငံပြည်ထောင်စုဖြစ်ရှင်းမှုမဖြစ်ဘူးလို့တော့။ဟိုနိုင်ငံပြည်ထောင်စုဖြစ်ရှင်းမှုမှာအားလုံးပေါင်းဝင်ရည်လက်မခံတော့ကျိုးလေးအပါစည်းပြီးတစ်ခါရပိုးပြင်းလဲဆိုရင်ဘလို့မှဒီဖော်ဆောင်နိုင်မှာမဟုတ်ဘူးလေ။တိုက်ပြီးတော့ပြက်ခရဲစည်းဆိုတာလေ။
ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပါငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုရပ်ဆိုင်ထားကြောင်းထုတ်ပြန်ထားတာပါဒီလိုရပ်တန့်တာဟာ NCA ကိုအခြေခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုရပ်ဆိုင်တာဖြစ်ပြီး2020ရွေးကောက်ပွဲအလွန်နိုင်ငံရေးပြဿနာကိုတော့ဆွေးနွေးဖြေရှင်းရမှာဖြစ်တယ်လို့ဒီလိုမဖြေရှင်းနိုင်ရင်ငြိမ်းချမ်းရေးရမှာမဟုတ်ကြောင်းအခုလိုဆက်ပြီးပြောပါတယ
်ကျွန်တော်ရပ်တဲ့ဆိုတာ NCA စချုပ်ပါအတိုင်းနိုင်ငံရေးမှုပေါင်းတိုင်းနိုင်ငံရေးဆွေးနွေးပွဲကိုရပ်တာဒါပေမဲ့ဆက်အနာပေးပြန်မပိုင်မှာဖြစ်ပေါ်လာတဲ့နေထမဆက်ရုပ်ောက်ပွဲရလာပေါ်ချိန်ဖြစ်လာတဲ့နိုင်ငံရေးပွားမှုတော်ဖြစ်နိုင်ငံရေးနေလာတဆူဆူနေဖြစ်ရအောင်လုပ်တယ်။အဲ့လိုပြီးဆွေးနွေးတဲ့အခါကျရင်တော့ပောင်းဝင်ပေးပောင်းထပ်သူအားလုံးပောင်းပြီးဆွေးနွေးရမယ်
။ကရင်အမျိုးသားအစည်းအရုံး KNU ရဲ့နိုင်ငံသားရေးတာဝန်ခံဘဒိုစောထောနီကတော့စစ်တပ်ကအပြစ်အခက်ရဲစဲရေးကိုအချိန်ချင်းကြီးညာခဲ့ပြီးမြင်လက်တွေ့မြေပြင်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးမိရဖြစ်ရှင်းဖို့ကြိုးစားနေချိန်မှာအာဏာသိမ်းမှုဖြစ်ပေါ်လာတာကြောင့်သွေးဆုံဆွေးနွေးဖို့ခက်ခဲကြောင်းထောက်ပြပါရတယ်။နိုင်ငံရေးဆွေးနွေးမယ်ဆိုရင်စစ်တပ်အနေနဲ့နိုင်ငံရေးကစွန့်ခွာဖို့လိုကြောင်းဘဒိုစောထောနီကအခုလိုဆက်ပြီးပြောပါရတယ်
။စစ်တပ်နဲ့ကျွန်တော်တို့ကိုယ်တိုင်အောင်ဆိုဖြတ်ကျော်လာတဲ့အဲခါပြီးတဲ့အတူတူမျိုးရတယ်နော်။ဒီတစ်ခါမှသွေးဆုံဆွေးနွေးပွဲဆိုနိုင်ငံရေးဆွေးနွေးပွဲဆိုညီညာရေးနဲ့ဆိုတဲ့ကိစ္စနဲ့ပြောလာတဲ့ခါမှကျတော့စစ်တပ်ကဒီပုံစံနဲ့ကျွန်တော်တို့လုံးဝပြောလို့မရဘူး။စစ်တပ်အနေဆုံးနော်။ဒီလိုတောင်းဆိုချက်ဖြစ်တဲ့ကတားနိုင်ငံရေးကလည်းလုံးဝစုံပွားမှုဆိုတော့ဂရိခောင်ကြေးရွာမယ်ဒါလည်းတကယ်ဘုရားနဲ့ပြောလို့မရဘူးအချိန်ကြာပြီကြာဆွဲပြီးတော့လောက်ရမယ်ကြာဖြစ်တယ
်အခြားချက်တွေအနေနဲ့ကတော့ Federal Democracy ဖော်ဆောင်ရေးကိုလက်တွေ့အကောင်အထည်ဖော်ဖို့ဆွေးနွေးပွဲမှာသက်ဆိုင်သူအားလုံးပါဝင်ဖို့နိုင်ငံတကာစောင့်ကြည့်လေ့လာဖို့နဲ့အတွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှု Transitional Justice ဆက်ရည်ပါဝင်ကြောင်းပြောပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KNO ရဲ့ပြန်ကြားရေးတာဝန်ခံဘုံဦးကြီးနော်ဘူးကလည်းအပြစ်ရဲ့ကြေညာချက်ဟာထူးခြားမှုရှိမယ်လို့မမြင်ကြောင်းပြောဆိုပါတယ်ဆက်လက်ပြီးအပြည့်အခက်ရစဲရေးနိုင်ငံရေးဆွေးနွေးမယ်ဆိုရင်အားလုံးပါဝင်ဖို့လိုမှာဖြစ်ကြောင်းသူ့အမြင်ကိုအခုလိုပြောပြပါရစေ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့တကယ့်ပြည်ခက်ရစဲရေးလို့လည်းနိုင်ငံရေးဆွေးနွေးမယ်ဆိုလို့ရှိတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟာတွေအားလုံးနဲ့ဆွေးနွေးရမှာဖြစ်ပါလား။ဒီလိုအဖွဲ့နဲ့ဆွေးနွေးပြီးမှအရင်းဒီနဲ့မဆွေးနွေးတာမျိုးတွေဒီအဖွဲ့နဲ့တော့မဆွေးနွေးဘူး။ဟောအဖွဲ့နဲ့တော့ဆွေးနွေးမယ်ဆိုတဲ့သဘောမျိုးတွေသူတို့ကအမြင်တမ်းလုပ်နေတာ။အမျိုးသားလူရှင်တော့မြန်မာနိုင်ငံရဲ့ငင်းချဲ့ရဲ့နိုင်ငံရဲ့ပြည်ထောင်ခတည်းရောပြည်လည်နိုင်မှာမဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ
်စစ်ကောင်စီဘက်ကတော့2018ခုနှစ်ဒီဇင်ဘာလ22ရက်နေ့ကစတင်ပြီး2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိပြစ်ခတ်တိုက်ခိုက်မှုရစဲရေးထုတ်ပြန်ချက်အကြိမ်20လောက်ထားကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့စင်ရတုပြည်တော်စုနဲ့အခမ်းအနားမှာလဲထာဝရငြိမ်းချမ်းရေးအတွက် NCA လက်မှတ်ထိုးတဲ့အဖွဲ့တွေရောမထိုးတဲ့အဖွဲ့တွေကိုပါကြိုတင်ကန့်သက်ချက်မပါတဲ့ဆွေးနွေးပွဲကိုတက်ဆိုင်သူတွေအားလုံးတက်ရောက်ဖို့မြစ်တာရက်ခံတိုက်တွန်းတာတွေရှိခဲ့ပါတယ်ခင်ဗျာ
ကိုရဲမွန်ပါရှင်အခုဆက်လက်ပြီးတော့ဒီစကိုင်းတိုင်းတွင်းကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းရေးမပင်မြို့နဲ့ကဏီမြို့ကြားမှာတိုက်ပွဲတွေနဲ့စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးတွေကြောင့်ကျေးရွာတချို့မိရှို့ဖျက်ဆီးခံရတယ်လို့ကျေးရွာသားတချို့ဖမ်းဆီးခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကျွန်မဆက်ပြီးတော့ပြောပြမှာပါရှင
်စကိုင်းတိုင်းရင်းမပင်နဲ့ကဏီမြို့တွေကြားမှာစစ်ကောင်စီကရဟတ်ရင်တွေတုံးပြီးနယ်မြေရှင်းလင်းလို့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးရှိနေပါတယ် ဖေဖော်ဝါရီလ22ရက်နေ့ကရေးမပင်မြို့နယ်တပြေးအေးကျေးရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ဆစ်ဆင်နေတာကြောင့်နေအိမ်တွေမီးလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်။
မက်ရှနာနေရာမှာတော့တပြေးအေးရွာနဲ့ကလျက်ရှိတဲ့ကဏီမြို့နယ်တွေကမိုးကောင်းကျေးရွာကိုအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့မြောင်ရမတေတာခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုခန့်ကဗီအိုကိုပြောပါတယ်။တပြေးအေးကျေးရွာရဲ့မြောက်ဖက်ဒီမိုးကောင်းကျေးရွာနားမှာကျွန်တော်တို့ဒီဒေသခံက ဲ့ခိုက်ခွဲဖြစ်ခဲ့တာရှိပါတယ်။ဒီအဲမဲ့စစ်ကောင်စီကနေပြီးတော့ဒီအကြီးမဲ့ရဲတပ်ကြီးတို့အချို့ဖမ်းဆီးနေတာလည်းရှိပါတယ်ပေါ့နော်။ဒီမိုးကောင်းကြီးရွာကိုဝင်ရောက်စီးနင်းပြီးတော့နေနေရရှိခဲ့တာရှိပါတယ်
။နေအိမ်တွေမီးလောင်ဆုံးရှုံးတာအပြင်ဒေသခံတချို့ကလည်းစစ်ကောင်စီတပ်ကဖမ်းသွားတယ်လို့ဒေသခံတအူးကပြောပါတယ
်။အာမနက်ခင်း7နာရီခွဲလောက်မှာမိုးကောင်းကြီးရွာကိုအဲသူတို့လာရောက်ပြီးတော့အမီးရှို့ကြရတယ်။ဟုတ်ကဲ့ကကျွန်တော်တို့ဒီအဝေးကနေပြီးတော့ပေါ့ဗျာကျွန်တော်တို့လန့်မြင်ရတာတော့မိတော့အနေထားနဲ့ကျွန်တော်တို့လန့်ကြည့်ရတာဒါဟုတ်အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာ။ဟုတ်ကဲ့ကသူတို့ကဒီရမ်းပစ်တာရမ်းပစ်ပြီးတော့သူတို့ကလို့ဝင်လာဆိုတော့အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာ။ကြီးပါတယ်မှာတော့လူတွေမရှိတော့ဘူးဗျာ။အဲသူတို့ဝင်လာကြတဲ့ဟိုဝင်လာကြတဲ့ဆိုကျွန်တော်တို့အရင်ရက်ကတည်းကအာရှောင်းနေနေကြတာဗျာ။ရင်းမပင်မျိုးနဲ့ပေါ့ရင်းမပင်မျိုးနဲ့အဲတပီးတောင်သူကွင်းလို့ပြောရမှာဗျာအဲ့ဒီမှာတောထဲမှာနေတဲ့ဥကံအောင်လို့နားဖနှစ်ယောက်ပါသွားတယ်လို့တင်ရတယ်ဗျာအသာမန်ပြည်သူတွေကလူတို့ဒီတောင်သူတွေဓမ္မတွေကအဲ့ဒီသန္ဓမဒါအဲ့လိုလုပ်ငန်းတွေကိုပဲလုပ်နေတာ
ဖေဖော်ဝါရီလ26ရက်နေ့ကစလို့ရေးမပင်မြို့နယ်ချင်းပုံးကျေးရွာနဲ့ညောင်ကိုင်းကျေးရွာကိုစစ်ကောင်စီကရဟန့်ရင်တွေနဲ့ဝင်ရောက်ပစ်ခတ်နယ်မြေရှင်းလင်းနာတွေလုပ်ပြီးတဲ့နောက်တပြည့်အေးကျေးရွာမိုးကောင်းကျေးရွာတို့ကိုဇက်တိုက်ဆိုသလိုနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်နယ်မြေရှင်းလင်းရေးတွေမှာဒေသခံကျေးရွာသားတို့ထိခိုက်သိဆုံးမှုရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်ဒီနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးလက်ရှိအချိန်မှာရင်းမပင်တဲ့ကဏီနေကြာကျေးရွာ600လောက်ကဒေသခံ2000လောက်ဟာဘေးလွတ်ရာတောတွေတဲတိမ်းရှောင်နေရပါတယ်။ဒါကရင်းမပင်တဲ့ကဏီနေတဲကအခြေအနေပါ။စကိုင်းတိုင်းတဲကပဲကျွန်းလာမြို့ဝေလမူကျေးရွာကိုစစ်ကောင်စီကမတ်လ1ရက်မှာလေကြောင်းကနေပစ်ခတ်ပြီးနယ်မြေရှင်းလင်းနာတွေလုပ်လို့ကျေးရွာထဲမှာဒေသခံတွေပိတ်မိနေတယ်လို့ဝေလမူကျေးရွာသူတအူးကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီလိုရတယ်အကုန်လုံးခက်ကြီးတဲ့အဖြစ်ဒီမှာအရင်ရောက်နေလူတွေရောအကုန်လုံးဒုက္ခရောက်နေတာကွာ။ကျောင်းသားတွေ60နောက်ပတ်လို့ကလေးတွေလူကြီးတွေတော့ပြင်းပြီးသားခန္ဓာတရားကံပြန်ဖန်းထားရတယ်။ဟောင်းရောဝိုင်းတာလူကလေးတွေဟိုတရားကံဖြစ်ခေါ်တာအဲအတင်းဆက်ပြီးတဲ့ဒုက္ခကြီးတဲ့လူတွေပြန်လာဖို့ဒီမှာဒီဟာရက်ကလေးတွေကိုရိုက်နေပြီးပြင်းနေ
စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ကျွန်းလာမြို့နယ်ဝေလမူကျေးရွာမှာ PDF အမိခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျေးရွာကိုစစ်ဆေးဆောင်ရွက်ဖို့တွားချိန်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါရယ်ဒေသခံတွေပြောသလိုလေကြောင်းကနေတိုက်ခိုက်တယ်ဆိုတာကိုတော့ထည့်သွင်းဖော်ပြထားတာမရှိပါဘူ
းရန်ကုန်ကလာတဲ့သတင်းကိုပြောပြသွားတာပါရှင်အခုဒီစကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးကြောင့်ဒီရွာသူရွာသားတွေထွက်ပြေးနေရတဲ့အခြေအနေကိုကြားခဲ့ကြရတာပါ။ကြာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ခဏတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပြည်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့ နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မက်ရှလာ3ရက်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရဲ့ရှင်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒါပေမဲ့သူ့ကိုအဓိကဖြစ်နေတာမျိုးသမီးတွေပါလဲဖြစ်ပါတယ်။ဘယ်သူတွေလဲဆိုတော့ခုနကပြောခဲ့တဲ့အသက်ရောင်သားကဒီဘို့စ်နဲ့စီဘို့ရှိတယ
်။အရက်ကြောင့်မဟုတ်တဲ့ဒီအသက်အစီဖုံးခြင်းဟာကုသရခက်ခဲတဲ့အခြေအနေကြောင့်ကြိုတင်ကာကွယ်တဲ့နည်းလမ်းတွေအကြောင်းကိုဒီလူတို့နဲ့ကျန်းမာရေးအစီအစဉ်မှာပြောပြထားတာကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဦးကျော်စံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ယူကရိန်းနိုင်ငံအပေါ်ရုရှားရဲ့ကျူးကျော်မှုကိုမြမစစ်ကောင်စီကတက်တက်ကြွကြွထောက်ခံနေတာဟာမြမနိုင်ငံအတွက်အကျိုးစီးပွားတစ်စုံတစ်ရာဖြစ်ထွန်းနိုင်ပါသလား။ဒါ့အပြင်မြမနိုင်ငံရဲ့အစဉ်လာဗက်မလိုက်နိုင်ငံသားရေးဝါဒနဲ့ပေါ့ကိုင်းနေပါသေးရဲ့လားအမေရိကန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောခမြမရေးကျွမ်းကျင်သူခရစ်စတီနာဖင့်နဲ့ဥကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါရရှင
်ပမခခရစ်စတီနာဖင့်ခင်ဗျာရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တာနဲ့ပတ်သက်ပြီးတော့မြမနိုင်ငံစစ်ကောင်စီကလက်လက်လဲထောက်ခံကြထုတ်ပြန်ကြေညာပါတယ်ဒီလိုရပေါ်ခရစ်စတီနာအနေနဲ့အောက်မိပါလား
Well, we know that the Burmese military regime has a close relationship with Russia.
မြန်မာစစ်ဆေးရကရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်။ရုရှားစီကလက်နက်တွေအများပြားရရှိနေတယ်။စစ်ပွဲရေးနဲ့ကုန်သွယ်ရေးတွေလည်းရှိနေတယ်။စစ်ကောင်စီကလောလောဆယ်မှာအရန်ထိကျန်ဖြစ်နေပြီးတော့တရားဝင်အစိုးရမဟုတ်တဲ့သူတို့နဲ့ဆက်ဆံနိုင်တဲ့နိုင်ငံတွေကလည်းတိတ်နေနေတယ်။ဒီချိန်မှာရုရှားကသူတို့ကိုဒီအသိမှတ်ပြုကျင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးရုရှားချူချော်မှုကိုထောက်ခံပြီးတော့ပြောကြတာကတော့တိတ်ပြီးတော့အော်တင်စရာကောင်းတယ်လို့မထင်ပါဘူ
းဆိုလိုတာကစစ်ကောင်စီဟာဒါကိုသူတို့အကျိုးအတွက်ထောက်ခံတယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီလိုဆိုရင်သူတို့အကျိုးအပြင်မြန်မာနိုင်ငံပြည်သူတွေတရားလုံးအတွက်ဒါနိုင်ငံရဲ့အမျိုးသားအကျိုးစီးပွားအတွက်တော့ဘယ်လောက်ထိတရားမှုရှိနိုင်ပါလဲ
National
interest ကျမဆိုလိုတာကနိုင်ငံတစ်ခုကအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံနေဆိုတာလုံးဝကိုယူသွန်မိုင်မဲတဲ့လုပ်ရဖြစ်ပါတယ်
။တကယ်တော့ယူကရိန်းကလည်းမြန်မာနိုင်ငံစစ်တပ်ကိုတန်ကြပ်ကလုံခြုံရေးကာယရောင်းချတဲ့ဆိုပြီးတော့အပြောဆိုခံရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဆိုတော့အခုစစ်တပ်စီရဲ့လျှော်ကအဲ့ဒီကိစ္စကိုတော့မှမထောက်မညာဘူးဆိုတဲ့သဘောပေါ့ဗျာ
။ Yeah, it's a very short-sighted decision.
ဟုတ်ပါရဲ့ဒါကတိတ်ကိုအမြင်မကျဲတဲ့ရေရှည်ကိုမစင်းစားရဆုံးဖြတ်ချက်ဖြစ်ပါရဲ့ဆင
်။နောက်တစ်ခုကလည်းမြန်မာရဲ့နိုင်ငံခြားရေးမူဝါဒမှာနောက်ဆုံးသူတို့သုံးနှုန်းထားတာက independent active non-aligned ဆိုပြီးတော့သုံးထားတာတွေ့ရပါတယ်။ဆိုတော့အခုရုရှားကြည့်ကြမှုကိုထောက်ခံလိုက်တော့သူတို့ပြောတဲ့ non-aligned ဘက်မလိုက်ဘူးဆိုတဲ့သဘောတရားကရော
Yes it's it goes against Myanmar's
ဟုတ်ပါတယ်ဒီလိုရက်ကမြမအစင်လားဗမလိုက်မူဝါဒနဲ့လည်းဆန့်ကျင်နေပါရဲ့
ဆိုတော့သူတို့နိုင်ငံရေးဝါဒကိုဘယ်လိုပြန်ပြီးအသေးပဲဖွင့်ရတော့
Well you know the National Unity Government has said that they
ရုပ်သားညီညွတ်ရေးဆိုရ NUG ကတော့ယူကရိန်းပေါ်မှာကျူးကျော်မှုကိုတရားမဝင်ဘူးလို့ကြေညာထားပါတယ် NUG ရဲ့သဘောထားကမြမပြည်သူလူထုအများစုရဲ့ဆန္ဒကိုကိုစားပြုထင်ရတယ်လို့ယူဆနိုင်ပါတယ်မြမပြည်သူအများစုကလည်းဒီကျူးကျော်မှုကိုလက်မခံနိုင်ပါဘူး
စစ်ကောင်စီပြောတာကတော့ဒီကျူးကျော်မှုကရုရှားနိုင်ငံအတွက်အချုပ်အခြာအာဏာထိန်းသိမ်းရေးကိုပြတ်ပိုက်ကြဖြစ်တယ်အဲဒါကြောင့်လွတ်ပိုင်ခွင့်ရှိတယ်လို့ဆိုထားပါတယ်ဆိုတော့ရုရှားနိုင်ငံရဲ့အချုပ်အခြာအာဏာဟာပြည်ညာမှာတကယ်ပဲထိပါနေတဲ့အခြေအနေရှိလို့လားခင်ဗျာစစ်ကောင်စီကဒီလိုယူဆရအောင
် I can't say how they're thinking but I did want to explain a little bit about the relationship between Russia
and Ukraine တွေ့ရဆိုတော့ကျွန်မမသိပါဘူးဒါပေမဲ့ဒီနေရာမှာရုရှားနဲ့ယူကရိန်းဆက်ဆံရေးကိုလည်းနည်းနည်းရှင်းပြကြပါမယ်။1992ခုနှစ်မှာယူကရိန်းကလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါပြီ။အဲ့ဒီမတိုင်ခင်ကတော့ ဒီဆိုဗီယက်ပြောင်းစုရဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ဆိုဗီယက်ပြောင်းစုရဲ့ပါခဲ့တာကလည်းသူတို့ရဲ့ရွေးချယ်ချက်ရပါခဲ့တာတော့မဟုတ်ပါဘူး။ရုရှားအင်အားကြီးနေတဲ့အချိန်မှာဆွဲသွင်းခံခဲ့ရတာပါ။1992ခုနှစ်မှာစစ်နာခံယူဝဲလို့တော့90ရာခိုင်နှုန်းကျော်ကလွတ်လပ်ရေးယူဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီကနေ့မှာတော့ယူကရိန်းကရုရှားရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ရုရှားကပြောနေတာပါ။တမိုင်းတစ်ချောင်းဆက်ဆက်နေကြတာလို့ဆိုပါတယ်။ပြီးတော့ယူကရိန်းမှာလည်းရုရှားစကားပြောတဲ့သူတွေအများကြီးရှိပါတယ်။တမရဇလန်စကီကိုရိုင်းတော်မှရုရှားဘာသာစကားကိုပြောဆိုသူလည်းဖြစ်ပါတယ်။ယူကရိန်းမှာဒီလိုမျိုးရုရှားစကားပြောတဲ့သူတွေရှိနေတယ်ဆိုပေမဲ့လည်းသူတို့ကိုရိုင်းလည်းရုရှားကျူးကျော်မှုကိုစန့်ကျင်ကြတာပါ။ဒါကသူတို့ရဲ့မိခင်ရုရှားနိုင်ငံနဲ့ပြန်လဲပေါင်းစည်းမှုလို့မမြင်ကြပါဘူး။သူတို့ရဲ့အချုပ်အခြာအာဏာကိုထိပါဆော်ခါတယ်လို့ပဲမြင်ကြပါတယ်။ရုရှားရဲ့နောက်ထပ်အကြောင်းပြချက်တစ်ခုကတော့ယူကရိန်းကနေတိုးဖွဲ့ကိုဝင်ဖို့လုပ်နေတာကိုဟန့်တားနေတာလို့ဆိုပါတယ်။ဒါပေမဲ့လည်းယူကရိန်းကနေတိုးကိုဝင်ဖို့ပိုင်းဖြတ်လှုံ့ဆော်မှုမရှိသေးပါဘူး။အနာဂတ်မှာဖြစ်နိုင်ွယ်ရှိပါတယ်။ဘာပဲဖြစ်ဖြစ်ဒီကနေ့ယူကရိန်းကိုကျူးကျော်တာကတော့လုံးဝအတိတ်ပဲမရှိပါဘူး။ရု
ရှားကျူးကျော်မှုကိုထောက်ခံတဲ့အကြောင်းဒုတိယအကြောင်းကြားချက်တစ်ခုကစစ်ကောင်စီကပြောလဲဆိုရင်ရုရှားဟာကမ္ဘာညီညာရေးအတွက်အင်အားချိန်ဝင်ရှာထိမ့်ကြီးတဲ့နေရာမှာအရေးပါတဲ့အင်အားကြီးနိုင်ငံတစ်ခုဖြစ်တယ်ဆိုတော့ကြားသားကြလို့ဆိုပြန်ပါတယ
် Well I think we can see that you know the fears around the world have really ratcheted
ကျူးကျော်မှုကြောင့်ကမ္ဘာမှာစိုးရိမ်မှုတွေလျှင်လျှင်မြန်မြန်ကြီးထွားလာနေပြီးတော့ပူတင်ကလည်းနျူကလ িয়ার တပ်ဖွဲ့တွေကိုအသင့်ပြင်ထားနိုင်တယ်လို့မကြခင်ကပဲပြောလိုက်ပါတယ်ဒီတော့စစ်ပွဲကယူကရိန်းထဲအများကြီးကျယ်ပြန့်လာမယ်လားလားရှိနေပါတယ်။ပူတင်ကဒီကျူးကျော်မှုကိုမလုပ်ခင်ကဘာလုံခြုံရေးပြဿနာမှမရှိခဲ့ပါဘူး။သူပဲဖန်နေလိုက်တာဖြစ်ပါတယ်။ဒီနေရာမှာကျွန်မပြောချင်တဲ့နောက်တစ်ချက်ကဒီလိုပါ။နိုင်ငံကြီးတစ်ခုကသူတို့လုံခြုံရေးအတွက်ဆိုပြီးတော့တခြားနိုင်ငံတစ်ခုအပေါ်မှာကျူးကျော်ရဲလုပ်ရပါ။ဆိုပါတော့ဒီတရုတ်ကလည်းငါတို့လုံခြုံရေးအတွက်ငါတို့အင်အားကိုပြကျင်လို့ဆိုပြီးတော့မြန်မာနိုင်ငံကိုကျူးကျော်ရင်ရောဘယ်လိုရှိမလဲ။ဒီလိုအကြောင်းပြချက်ကတိတ်ကိုအန္တရာယ်ကြီးမားပါတယ်။နိုင်ငံငယ်တစ်ခုအနေနဲ့ဒီလိုပြောကြားလိုက်တာကရမ်းအံ့ဩစရာကောင်းပါတယ်။တကယ်တော့သူတို့နိုင်ငံကိုယ်တိုင်ဒီလိုအကြောင်းပြချက်နဲ့ကျူးကျော်လာတဲ့မူဝါဒရဲ့တားကောင်ဖြစ်လာနိုင်ပါတယ်
။ဆိုတော့စစ်ကောင်စီကဒါရီကိုထက်သွင်းမစဉ်းစားဘဲနဲ့ရုရှားကျူးကျော်မှုကိုဇွတ်ထောက်ခံလိုက်တာဟာဘာကြောင့်လဲ။တချို့ကတော့သုံးသပ်ကြပါတယ်။ရုရှားရဲ့အစိပတ်ကျူးကျော်မှုခံရင်လို့နောက်ပြီးတော့လက်နဲ့ရောင်းပေးတာကိုသူတို့ကျင်းနဲ့လို့ဒါမျက်နှာလုတ်တဲ့ဆိုတဲ့သဘောပေါ့ဗျာ။လူတွေကဝန်ခံပြောဆိုပြရတာရှိပါတယ်။ခရစ်စတီးနာဘယ်လိုသဘောပါလဲ။
You know, again, I...
ဒီဟာလဲကျမကမြန်မာစစ်ကောင်ဆောင်နေတဲ့စကားမပြောရတော့သူတို့ရဲ့စဉ်းစားချက်ကိုတော့ကျမအသေးစားမသိပါဘူး။ဒါပေမဲ့သူတို့အခုချိန်ထိပြောဆိုထားတာကိုပြန်ပြီးတော့စဉ်းစားဖို့ညွှန်လင်းပါတယ်။ဘာကြောင့်လဲဆိုတော့ဒါကသူတို့နိုင်ငံအတွက်တမိုင်းတွင်စီမဲ့နောင်တရစရာဖြစ်နေပါတယ
်။အဒီနေရာမှာကျွန်တော်စဉ်းစားတာကတော့မြန်မာစစ်ကောင်စီရဲ့ထောက်ခံမှုကောရုရှားနိုင်ငံအတွက်အားထားလောက်ရလား။ရုရှားကတော့တကယ်ပဲအလေးထားပါမလားဆိုတာပဲဖြစ်ပါတယ်။
Of course Russia wants to see as many countries as possible lining up
Russia ကတော့သူတို့လုပ်ရတဲ့မှာထောက်ခံအားပေးတဲ့နိုင်ငံတွေများနိုင်တလောက်များစီကျင်တာသိကြပါရဲ့ဒါပေမဲ့လည်းဒီကိစ္စအတွက်မြန်မာနိုင်ငံပေါ်မှာမိကိုအားထားတယ်လို့တော့မထင်ပါဘူးတရုတ်ရဲ့ထောက်ခံအားပေးမှုကပို့ပြီးအရေးကြီးတယ်ဆိုတာသိကြပါရဲ့အခုခါမှာ Russia ကယူကရိန်းနဲ့ဆက်ဆက်ဆွေးနွေးလာတယ်ဆိုတာကလည်းနိုင်ငံတွေအများပြားကလင်းလင်းမြန်မြန်နဲ့တုံ့ပြန်ဆန့်ကျင်ကြတာနောက်ပြီးဗန်နာရေးတန်ခတ်မှုသူတို့ဝေဟင်ပြန်တန်းခွင့်ပိတ်ပင်မှုဒီလိုဟာတွေကိုရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ထိခိုက်စေနိုင်မှာဖြစ်လို့ပ
ါတကယ်တော့တရုတ်တို့အိန္ဒိယတို့လိုမြန်မာအိန္ဒိယနိုင်ငံမျိုးရဲ့အထူးသဖြင့်တရုတ်ကပေါ့လေရုရှားရဲ့ကြည့်ကြမှုကိုပြတ်ပြတ်သားသားထောက်ခံအပ်ပေးတာတော့မတွေ့ရပါဘူးထင်းချင်းချင်းချင်းလှုပ်ဖို့စည်းစားဆွေးနွေးအခြေစားဖို့သာပြောနေရတာတွေ့ရပါတယ်ဆိုတော့မြန်မာစစ်ကောင်စီဟာဒီနေရာမှာတရုတ်ထက်တောင်ပိုတက်ကြွပြီးတော့ရုရှားကိုထောက်ခံနေပါလားဆိုတာစဉ်းစားကြည့်ရပေါ့ဗျာ
Yeah it's true that the military regime in Myanmar has been one of the most outspoken defenders of the invasion and has gone even further than China but I would say it
is မြန်မာစစ်ကောင်စီကရုရှားကျူးကျော်မှုကိုထောက်ခံတဲ့နေရာမှာဒေရိုးအကြဆုံးအပေါ်ထင်အပြတ်သားဆုံးဖြစ်နေပါတယ်တရုတ်ထက်တောင်မှရှေ့တန်းရောက်နေပါတယ်ဒါမင်းလည်းမကြသေးမီနှစ်တွေအတွင်းမှာတရုတ်နဲ့ရုရှားအထူးနီးကပ်လာတာကတော့စိုးရိမ်စရာဖြစ်ပါတယ်ပြီးတော့ February လဆော်ပိုင်းအိုလံပစ်ဖွင့်ပွဲမှာပူတင်နဲ့ရှီဂျင်းပင်တို့တွေ့ကြတော့နေတိုးစစ်စာချုပ်အဖွဲ့ကိုဆက်ပြီးတော့မချဲ့ထွင်ဖို့ရုရှားရဲ့တောင်းဆိုချက်ကိုတရုတ်ကထောက်ခံကြောင်းပြီးတော့အမေရိကန်ဦးဆောင်ပြီးတော့ကြိုးပမ်းနေရတဲ့တခြားနိုင်ငံတွေမှာဒီမိုကရေစီထွန်းကားရေးလုပ်ရက်ကိုနိုင်ငံပူးရဲဆန့်ကျင်ဖို့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ် ဆိုတော့တရုတ်ကအခုရုရှားရဲ့ကျူးကျော်မှုအပေါ်ပြေဝဘုံမကြမိမယ်လေရုရှားနဲ့တိတ်ပြီးတော့ခိုင်မာတဲ့ဆက်ဆံရေးကရှိနေတာပါ အခု ရုရှားရဲ့ ကျူးကျော်မှုကို ဟန်တာပြီးဖို့အမေရိကန်ပြည်သူကတရုတ်ကိုချဉ်းကပ်ဖို့စူးစမ်းနေပါတယ် ဒါကိုတရုတ်ကလက်မခံဘဲနဲ့ပယ်ချခဲ့တာပါ ဒါကမြန်မာပြည်သူလူထုတွေနဲ့တကွာနိုင်ငံအားလုံးအတွက်တကယ်ကိုစိုးရိမ်စရာဖြစ်နေပါတယ်
Well,
I think that, you know, as we know, China has its own territorial interests. One is potentially retaking Taiwan and making Taiwan come under the control of the Chinese Communist Party.
ဒီရဲ့အတိုင်းပါပဲတရုတ်ကနယ်ပယ်ဆိုင်ရာစိတ်ဝင်စားမှုတွေအကျိုးစီးပွားတွေရှိနေပါတယ်တခုကတော့ထိုင်ဝမ်ကိုပြန်လဲရရှိတရုတ်ကွန်မြူနစ်ပါတီလက်အောက်ထားရှိဖြစ်ပါတယ်တခါအိန္ဒိယနဲ့အငင်းပွားနယ်စပ်မှာတိုက်ခိုက်တာတွေလည်းရှိနေပါတယ်ဆိုတော့တရုတ်ရဲ့နယ်မြေချဲ့ထွင်ရေးအလားအလာကိုတွေးရပါတယ်ဆိုတော့ဒါဟာတရုတ်နဲ့တောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့အာဆီယံအတွက်လည
ASEAN always wants to speak with one voice, and it's disappointing that for, I'm sure, many in ASEAN that...
ASEAN ga along da tan ne, thak chin me, tinyu tinyu the pyo chin me lu tin ma le. Myanmar ga ro extreme position, a swon yauk de yet ti mu ko pya ta lai da ba. ASEAN nai ngai a myaw su ga ro ba ma lai mu ko pya ta bo chou ban ja ba le. Chu chaw mu ko ma thauk khan ja ba au, so ro di kaisa Myanmar ga be chon thwet ni ba.
George Washington Dekduga, Nanganaga Sesai, Pamoka, Christina Fingu, Setwe Mimian Gerava, Vioe Nyamawai Sisingu, Line to Meter Tonsenni, Lisa Gurupi, Line Meter, Diagoze, Kilohex, Tinga Kongarugani, Penyu Nasinamare, Akuro, Ludune Jamai Sisingu, Tinsepu Che Yabari, Ditabetre, a Yetam Hode, a Tesi Pongjinha, Kudaya Kakere, Che Nit Ku Titajao, Jodi Gubu, Gawebu Lu at Dejao, Doctor Tansoga, Dinja Tavarishin.
အတဲ့ကင်စာယောဂဟာအမျိုးသားတွေမှာအဖြစ်များတဲ့ယောဂတစ်ခုဖြစ်ပေမဲ့အမျိုးသမီးတွေမှာလည်းဖြစ်ပွားမှုနှုန်းတွေတစ်ဖြည်းဖြည်းမြင့်တက်လာနေတာကိုတွေ့မြင်နေရပါတယ်။အမျိုးသမီးတွေမှာအတဲ့ကင်စာယောဂဖြစ်ပွားရခြင်းဟာအရေးကြောင့်မဟုတ်တဲ့အသေးအစိပုံကျင်ရောက်ဖြစ်များပြီးကုသတဲ့နေရာမှာလည်းခက်ခဲမှုရှိတယ်လို့အထွေထွေယောဂတစ်ခုဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခု တတော်မှာအဖြစ်များလာတဲ့အသေးစီပုံယောဂရဲ့နောက်တစ်ခုကတော့ရက်ကိုအလွန်ကျော်တောက်တုံးခြင်းနော်ဆရာတော်ရက်တောက်တဲ့ကောင်မှာရက်တောက်ရင်လက်ကဆာဖြစ်မယ်လို့ပြောတာတဲ့အရက်အလွန်ကျော်နော်သမတ်တဲ့ပမာဏကိုကျော်လွန်ပြီးတောက်မယ်ဆိုရင်ဆရာတော်ကအသေးကဆာဖြစ်ဖို့များတယ်ပေါ့ဒါကြောင့်အချက်လေးကိုပြန်ကြည့်လိုက်မယ်ဆိုရင်ဆရာတော်ကဒါဆိုရင်မျိုးသားနဲ့မျိုးသမီးတဲကဆာတွေဘယ်သူပိုဖြစ်ကြလဲပေါ့နော်ဆိုတော့အမျိုးသားတွေမှာဒါတဲကဆာပိုဖြစ်နိုင်တယ်ဒါတို့ကကြည်လာတော့ရက်တောက်လို့ပိုဖြစ်တယ်လို့ယူဆကြရရှိတယ်ပေါ့နော်ဒါပေမဲ့သူ့ကိုအဓိကဖြစ်နေတာမျိုးသမီးတွေမှာလည်းဖြစ်ပါတယ်ဘသူတွေလဲဆိုတော့ခုနဆရာတို့ပြောခဲ့တဲ့အသေးအောင်တော့က B post နဲ့ C post ရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ B post C post ကိုဆရာတို့ကဥသနိုင်တာတွေရှိတယ်ကာကွယ်နိုင်တဲ့အားတွေရှိလာတဲ့အခါကျတော့ဒီမျိုးသမီးတွေမှာဒီအသေးစီပုံယောဂါကြောင့်မလို့အသေးကဆာဖြစ်ပွားမှုဖြစ်တာကိုပိုတွေ့လာကြနော်အဲ့တော့အသေးစီပုံကိစ္စလို့လေပေါ့ပေါ့တန်တန်သဘောမထားပဲနေဆရာတို့ကအဲကာကွယ်တားဆီးသွားဖို့တောင်းအောင်ရှိလာတယ်ပေါ့နော်အဲ့တော့အသေးစီပုံကလည်းပြန်ပြောမယ်ဆိုရင်ဆရာကနှစ်မျိုးဖွဲ့ထားတယ်တစ်ကအရဲကြောင့်အသေးစီပုံကြီးနဲ့တစ်ကအရဲကြောင့်မဟုတ်သောအသေးစီပုံကြီးပေါ့အဲ့တော့အရဲကြောင့်အသေးစီပုံကြီးကတော့လွယ်တယ်ဥစ္စာလည်းလွယ်တယ်အရဲကိုဖြတ်လိုက်မယ်အရဲကိုရှော့လိုက်မယ်ဆိုသူဒီပြန်ပြီးပြန်ကောင်းနိုင်တယ်ပေါ့ reversible လည်းပါပါဒါနဲ့အရက်မတော့ပဲနဲ့အသေးစီဖုံးပြီဆိုရင်တော့ရဲ့ကုသရအလုံးခက်ခဲပါတယ်ဒါသည်ယောဂဆရာဝန်ကြီးတွေကိုယ်တိုင်သူတို့ရဲ့ဟောပြောဝဲတွေမှာပြောသွားတာရှိပါတယ
်အရက်ကြောင့်မဟုတ်တဲ့အသေးစီဖုံးခြင်းကိုကုသတဲ့နေရာမှာစေဝါတွေကိုအပြုနေုံနဲ့မလုံလောက်ပဲအသေးစီဖုံးစီတဲ့အစားအသောက်တွေကိုလည်းရှောင်ကျဉ်ဖို့လိုအပ်တယ်လို့သိရပါတယ် အသားကျဉ်းလုံးကို25မကျော်အောင်ထိန်းထားပြီးကိုလက်လူချောင်းမှုတွေကိုတနိုင်တမျှများလှုပ်ဆောင်ပေးဖို့လုပ်ရဲလို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်။ရဲချောင်းမဟုတ်တဲ့အသေးစီပုံအလွန်ကူရခဲ့တယ်။ဘာဖြစ်လို့ဖြစ်တာလဲ1ကိုလေးကြီးများနေလို့ဘော်ဒီဝိတ်များနေလို့ခန္ဓာကိုယ်မှာပူနေတဲ့စွမ်းရည်တွေကိုအသေးထဲမှာအစီဖြစ်သွားသိမ်းထားလို့ကိုစားသုံးနေတဲ့ C အရေသွေးမကောင်းလို့ဆိုတဲ့အချက်တွေကအဓိကဖြစ်တော့ဒါဒီလူတိုင်းနဲ့ဆိုင်ပါတယ်ရက်မတော့တဲ့သူတွေရောမျိုးသမီးတွေရောဒီအချက်ကအရေးကြီးပါဒါကြောင့်မလို့ပြန်ပြီးပြောမယ်ဆိုရင်ဆရာကဒီကာကွယ်တဲ့နည်းတွေမှာဆိုလို့ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်လေးချက်ကိုနံပါတ်1သတ်မှတ်ထားတဲ့ဘောင်တွေမှာရှိရနော်ဆရာတို့ဒီအသားချက်နှုန်းဆိုရင်25အောက်မှာရှိဖို့အတွက်ကိုအမြဲတမ်းဒီဆိုင်နေရတော့ဘလူးဂူးဆိုင်မှာလည်း1အစားအသောက်ထဲမှာအစီနဲ့ချုံနဲ့ရှောင်မယ်ခမင်းကိုနည်းနည်းလျှော့စားမယ်အတီးရဲ့အဒီနံကိုပိုက်ကြည့်အောင်စားမယ်ဒါဆိုလို့ရှိရင်ဆရာရောရဲ့ body weight ကိုထိပြီးသားဖြစ်တယ်တစ်ခါကတော့အစီနဲ့ပတ်သက်တဲ့ဟာတွေဆိုရင်ဆရာကအကျော်ရင်ညစ်တယ်နော်တိရစ္ဆာန်ကရတဲ့စီတွေဒါတွေကိုတက်နိုင်ရှောင်ပါမယ်မရှောင်နိုင်ရှော့ပါနော်အဲ့တော့ဒီနည်းအားဖြင့်ဆရာကကိုယ့်ရဲ့ body weight ကိုလည်းထိမယ်ခန္ဓာကိုယ်ထဲကိုဒီဘလိုကလာအပ်တဲ့အစီတွေဝင်ရောက်တာကိုလည်းထိသိမ့်မယ်ဆိုရင်ဆရာကဒီအသေးစီပုံကိုလျှော့စားပြီးသားဖြစ်ပါမယ်နောက်တစ်ချက်ကတော့ဆရာက exercise ပေါ့ exercise ဆိုချင်အော်လမ်းသက်သက်မိနစ်တနည်းကိုမိနစ်30လောက်လမ်းလျှောက်မယ်တပတ်ကို9ရက်က9ရက်လျှောက်မယ်ဆိုရင်ခန္ဓာကိုယ်ထဲမှာပိုနေတဲ့အစီအရေကိုဆရာကတုံးချလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အသေးစီပုံကိုကြောကြစေနိုင်တယ်ကိုယ့်ရဲ့ body weight ကိုလည်းထိမ့်သိမ်းထားတယ်เนาะအဲ့တော့ဒီနည်းလေးတွေနဲ့ဆရာကဆောင်ရွက်ပေးရဒါကတော့ဆရာတို့ကနာကပြောတဲ့အသေးစီပုံကြောင့်ဖြစ်နိုင်တဲ့ဒီအသေးကစားကောက်ွယ်တဲ့နည်းပေါ့
အရေးကြောင့်မဟုတ်တဲ့အသေးစီပုံချင်းဟာကုသရခက်ခဲတဲ့အခြေအနေတစ်ခုဖြစ်တာကြောင့်ကျွတင်ကြည့်ပြုကာဝေးထားဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသဘော
ဒေါက်တာတန်းစော်ရဲ့လူထုနဲ့ဂျမ်းမာရေးအစီအစဉ်မှာရှင်ဂျာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်နေတာပါကျမတို့မကြခင်ထုတ်လင်းတဲ့အားကစားကဏ္ဍမှာဆိုရင်တော့ယူကရိန်းပေါ်ရုရှားကကျူးကျော်တိုက်ခိုက်မှုကိုအားကစားလောကမှာလည်းစန့်ကျင်ကန့်ကွက်တာတွေအရေးယူတာတွေရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။အခုတော့ရသလောက်အချိန်ကင်းမှာဒီ virus ပိုးဒီမျိုးကွဲတွေအကြောင်းကိုနားဆင်ကြည့်ရှုကြရအောင်ပါ
။ virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတောင်ပင်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းအလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုယ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အကြောင်းလည်းဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကတည်းက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်။ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုရင်ဒီအမြန်ဆုံးဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ဒီ VOA မြန်မာပိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံတို့ပူးပေါင်းပြီးတော့ကျမတို့လူထုမိတ်ဆွေ24နာရီရုပ်တံအစီအစဉ်ကိုတင်ဆက်နေပါတယ်။မြန်မာအရှိတောင်အာရှနဲ့ကဘာတလွားကနောက်ဆုံးရသတင်းမှန်တွေကိုပြောပြပေးနေတာဖြစ်ပါတယ်ရှင်။အခုတော့အားကစားကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရုရှားကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်မှာအားကစားလောကအတွင်းကစန့်ကျင်ကန့်ကွက်မှုတွေနဲ့အရေးယူမှုတွေအကြောင်းကိုဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာကိုရဲနိုင်ကပြောပြမှာပါရှင်။
ရုရှားကယူကရိန်းကိုစီးရကျူးကျော်တိုက်ခိုက်လိုက်တာကြောင့်ရုရှားကကမ္ဘာတစ်ပါးအေးအေးပိတ်ဆို့တာတွေစန့်ကျင်ကန့်ကွက်တာတွေဖြစ်လာနေချိန်မှာပဲအာသာလောကပြန်လာလေရုရှားပေါ်အေးအေးမှုတွေရှိလာနေပါတယ်ရ ရုရှားကယူကရိန်းကိုစတင်တိုက်ခိုက်လိုက်ချိန်မှာပဲကမ္ဘာပေါ်လုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကရုရှားရဲ့ရန်လိုတဲ့လုပ်ရည်တွေကိုပြစ်တင်ရှုတ်ချခဲ့ပြီးတော့ယူကရိန်းပေါ်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်မှုကိုလည်းထောက်ဆိုလိုက်ပါတယ
် We are very worried about the situation and obviously this was also a topic
ဒီအခြေအနေကိုကျွန်တော်တို့အလွန်စိုးရိမ်မိပါတယ်ဒီကိစ္စကိုလည်း FIFA ကောင်စီမှဒီနေ့ဆွေးနွေးဖို့ပြောထားပြီးဖြစ်ပါတယ် FIFA အနေနဲ့ကတော့အခုလိုရန်လိုတဲ့လုပ်ရက်တွေကိုဆက်ချင်းရပ်တန့်ပြီးယူကရိန်းမှာငြိမ်းချမ်းရေးရရှိဖို့မျှော်လင့်ပါတယ်ရုရှားကယူကရိန်းကိုစစ်အင်အားသုံးပြီးတိုက်ခိုက်တာကို FIFA အနေနဲ့ပြစ်တင်ရှုတ်ချသလိုဘယ်လိုအကြမ်းဖက်မှုမျိုးကိုမဆိုရှုတ်ချပါတယ်ဒီကိစ္စမှာပါဝင်ပတ်သက်နေသူတွေအားလုံးဆွေးနွေးပြီးငြိမ်းချမ်းရေးရအောင်လုပ်ဖို့ကျွန်တော်တို့တောင်းဆိုသလိုဒီပြည်ပကမှာထိခိုက်သူတွေအားလုံးတသားတည်းရှိတယ်လို့လည်းပြောကြပါတယ
်ဒီဘောရောပါဘောလုံးဖွဲ့ချုပ်ကလည်းရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချပြီးတော့အခုလိုရုရှားဘက်ကစီးရီးယားကျူးကျော်တိုက်ခိုက်လိုက်တာကြောင့်ဒါမဲ့မေလ28ရက်နေ့ကျရင်ကစားမဲ့ဥရောပချန်ပီယံစ်လိဂ်ဖိုင်နယ်ကိုရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာမကျင်းပတော့ပဲပြည်ထောင်နိုင်ငံပဲရစ်မြို့မှာပြောင်းပြီးကျင်းပသွားမယ်လို့တောက်ကြနေကဆုံးဖြတ်လိုက်ပါတယ်UEFA ဥက္ကဋ္ဌ Alexander Seferin က UEFA ရဲ့အမှုဆောင်ကော်မတီအစည်းအဝေးတရက်ကိုအရေးပေါ်ခေါ်ယူပြီးတော့အဲ့လိုဆုံးဖြတ်လိုက်တာပါ။ရုရှားဘက်ကတော့ UEFA ရဲ့ဆုံးဖြတ်ချက်ပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့ပြောလိုက်ပြီး Champions League Final ပွဲကိုမျှော်နေကြတဲ့ရုရှားဘောလုံးပရိသတ်တွေကတော့စိတ်ပြတ်သွားကြပါတယ်။အချိန်တည်းမှာပဲ Formula 1ကားပြိုင်ပွဲတွေဘက်ကလည်းအခုနှစ် Russia Grand Prix ကိုရုရှားနိုင်ငံမှာမကျင်းပတော့ပဲဖျက်သိမ်းလိုက်တယ်ဆိုပြီးတော့ကြီးညာလိုက်ပါတယ်။ဘူလရှိဖြစ်နေတဲ့အခြေအနေတွေကြောင့်ဆိုချီမှာကျင်းပဖို့စီစဉ်ထားတဲ့ပွဲကမဖြစ်နိုင်တော့ဘူးဆိုပြီးတော့ဖျက်လိုက်တာပါ F1 ကားပြိုင်ပွဲတွေကအဲ့လိုဆုံးဖြတ်သွားရည်တလို့နိုင်ငံတကာဂျွန်မာအဖွဲ့ချုပ်ကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာလှုပ်ဖို့စီစဉ်ထားတဲ့ပွဲတွေကိုဖျက်လိုက်ပြီးတော့ရုရှားနဲ့ဘယ်လာရုစ်အလံတွေနဲ့အင်္ဂလော်တချင်းတွေကိုလည်းပြိုင်ပွဲတွေမှာသုံးမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ဒီထဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ဂျူဒိုဘက်ကဖြစ်ပါတယ်ကျန်တဲ့အားသာဖွဲ့ချုပ်တွေကရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုဝင်ဝင်မပေးတာတွေအဲ့မှာလုံးမဲ့ပြိုင်ပွဲတွေကိုဖျက်သိမ်းနေတယ်မှာဂျူဒိုကတော့လာမဲ့မေလာကြရင်ကာဇက်မြို့မှာကျင်းပမဲ့နိုင်ငံတကာဂျူဒိုပြိုင်ပွဲကိုဖျက်လိုက်တဲ့အပြင်နိုင်ငံတကာဂျူဒိုအဖွဲ့ချုပ်ကရုရှားသမ္မတပူတင်ကိုဂုံလူဆောင်ဥက္ကဋ္ဌနဲ့တန်အမဖြစ်ခန့်ထားတာကိုရုပ်သိမ်းလိုက်ပါတယ်ရုရှားသမ္မတပူတင်ဟာဂျူဒိုအားသာသမားဖြစ်ပြီးတော့ကမ္ဘာ့နဲ့ရာထသူဖြစ်ပြီးဒါကပူတင်ကိုတိုက်ရိုက်ထိတာလို့ဆိုရမှာဖြစ်ပါတယ်။တင်နစ်ဆွဲမှာလဲရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံကတင်နစ်အဖွဲ့ချုပ်ကနေထုတ်ပယ်ဖို့ယူကရိန်းတင်နစ်အဖွဲ့ချုပ်ကတိုက်တွန်းထားပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုရုရှားနိုင်ငံထဲမှာကန့်ကွက်ဓာရီရှိနေတယ်လို့အားသာသမားတွေထဲမှာတော့ရုရှားနိုင်ငံသားအွန်ဒရီရူဘလော့ကပြီးခဲ့တဲ့ဒူဘိုင်အိုပန်တင်နစ်ပြိုင်ပွဲရဲ့ဆေးဖိုင်နယ်ပွဲစဉ်အပြီးမှာစစ်ပွဲလို့မရှိဘူးဆိုပြီးတော့ဗီဒီယိုကင်မရာမှာရေးပြီးတော့စစ်ဆန့်ကျင်ကြောင်းကိုပြသခဲ့ပါတယ်။လဝိဘမှာတော့ယူကရိန်းနိုင်ငံကကမ္ဘာ Heavyweight Champion ဟောင်းတွေဖြစ်တဲ့လက်ရှိကီးမျိုးတော်ဝီတာလီကလစ်ကိုနဲ့ဗလာဒီမီယာကလစ်ကိုတို့ညီကိုနှစ်ယောက်စလုံးကရုရှားရဲ့ကျူးကျော်စစ်ကိုကိုယ်တိုင်ဝင်တိုက်နေကြပါတယ်။ဗလာဒီမီယာကလစ်ကိုကတော့ရုရှားရဲ့ကျူးကျော်စစ်ကိုကမ္ဘာကြီးအနေနဲ့ရပ်တန့်ဖို့ပန်ကြားလိုက်ပါတယ
်။ I'm Vladimir Klitschko and I'm addressing the entire world to stop this
ကျွန်တော်ကဗလာဒီမီယာကလစ်ကိုပါကျွန်တော်အနေနဲ့ပြောလိုတာကတော့ရုရှားစတင်လိုက်တဲ့ဒီစစ်ပွဲကိုကမ္ဘာကြီးတစ်ခုလုံးအနေနဲ့ဝိုင်းဝန်းတားဆီးပေးကြဖို့ပန်ကြားပါလေ။ရသားတွေလည်းဒုံးတွေထိမှန်သေးဆုံးနေပြီးဒါဥရောပမှာဖြစ်နေတာပေါ့။ဒါကလူသားတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်တဲ့ဒါအချိန်ဆွဲနေလို့မရပဲရုရှားရဲ့ကျူးကျော်မှုကိုအခုချက်ချင်းရတဲ့နည်းနဲ့ရပ်တန့်ကြပ
ါ။ဘောလုံးပွဲတွေဘက်ကိုပြန်ဆက်ရရင်တော့မန်ချက်စတာယူနိုက်တက်အတင်းကလည်းရုရှားလေကြောင်းလိုင်းအဲရိုဖလော့နဲ့ကြော်ညာစာချုပ်ကိုဖျက်သိမ်းလိုက်ပါတယ်။ရုရှားပေါ်အေးအေးယူပိတ်ဆို့မှုတွေတိုးလာနေချိန်မှာပဲချယ်ဆီအသင်းပိုင်ရှင်ရုရှားဘီလီယံနာတထေးကြီးအဗရာမိုဗစ်ကလည်းအသင်းရဲ့ဦးဆောင်မှုကိုချယ်ဆီအသင်းရဲ့ပရာဟိတဖောင်ဒေးရှင်းကိုလွှဲပြောင်းပေးလိုက်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သူအနေနဲ့အသင်းအတွက်အကောင်းဆုံးဖြစ်ဖို့ကိုပဲအမြဲယွေ့ချယ်ပြီးတော့အခုချိန်မှာကလပ်အသင်းရဲ့အကျိုးစီးပွားအတွက်ချယ်ဆီဖောင်ဒေးရှင်းကအကောင်းဆုံးလုပ်ပေးနိုင်မှာဖြစ်တယ်လို့ကြည်ညာချက်မှာပြောရတယ်ဒါမဲ့ဘာကြောင့်အခုလိုလွှဲပေးလိုက်တယ်ဆိုတော့ပြောမထားပါဘူးချယ်ဆီအသင်းကတော့ယူကရိန်းမှာဖြစ်နေတာတွေဟာစိုးရိမ်ထိတ်လန့်မှာကောင်းပြီးတော့စိတ်ထိခိုက်ရကြောင်းချယ်ဆီအသင်းအနေနဲ့လည်းယူကရိန်းပြည်သူတွေနဲ့အတူရှိနေပြီးအသင်းမှာရှိတဲ့သူတိုင်းကငြိမ်းချမ်းရေးရဖို့ဆူတောင်းနေတယ်လို့တနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်
Tapi bila ada baga ujub ada bangga, bolong boleh masuk ini sebab itu sanjung bila Ukraine itu sihir sulagu tiada gejala baru. Premier League baga Messi di ne Everton boleh Chelsea ne Liverpool ya Carabao pula final bawa ini cakap boleh malay. Bolong demari ne berita dega Ukraine landi sebab lomba sih sura sahaja ne ini dega wujud bila Ukraine itu ya di jangan tiada gejala baru. Nengen kau boleh bermaruah Sweden Czech ne. Poland then egale, Russia then at Magazajin Buso Bido, Jinalai Bari. Poland then gowns on Lewandowski ga, Ukraine go to your Daikamu Sepchen Ijima, Russia and Puego Gazabu, Baluma, Tumiabau, Tigasa, Russia Baluma in a Pregadima, Dawon Mashibi me, Bama Mapitalumu, Hansau Nibuda, Mapinai Mavulu, Tudema Yibari. England then gale to do Nina Lame Kalari, doing Russia then at Bolungazama, Hojone. Rasanya kaum orang ni kan agulah Ukraine go cuci awal juga. Yang sejauh mulai go cuci lor ni jadi mama lama apa jadi sokchar elu. Ingin balon perjuaga, tenang ni mah. Ini aja terbaru. Tenang ni kan, nengen kan Olympic Committee IOC kan le. Rasanya Belarus nengen kan agak mari go. Jangan buat ikan ni, terbaru go. Nengen kan agak perjuaga go, jualai baru. Agulah song Rasanya cima tu thoran muka lo. FIFA kan balon perjuaga, UEFA kan balon perjuaga kan. Rasa la yuzin teni ne kelak teni gu, kembali alungan ni topel lagi dah pi bare. Rasa teni gu nengen ka pergi kani topel lagi dulu. Dengan ni mah FIFA kuba bolong pujo ne UEFA ujuba bolong pujo ni ka budaya cina je topian gila ba. Tajam Rasa teni ne sila mah cemba men, atau nusa ni kuba pula cincin pui, cungta pui ni gu kezana ino mah mukdulu. Rasa yuzmi tengaro, yuzmi ujuba pula ne Spartak Moscow tengar le Europa League kembali kani. Adidi tobe kanaya bi pibare. Agdane nangayi, mayo tribu lo soja bimele. Agulo rasaga inidia Ukraine nangay aboma si enha tombi. Madea chujo daikai lare kamaro. Kabajiga dago titai. Nyeindi chimini nangobe. Sebego sonda bi. Nyeyayi dwa agda loka tkulo bansi biyo. Dani tunyo te tosan lage da. Kibare.
Kuyen nai tisete agza kanabashi. Nengedga agak sahaja ni ku susi tindak kerawa, aku ro tering cincau ku kuzom muzak jopiam awas.
Ukraine ku jujur takkan ni le, Rusia tadi ha, bodoh ni bah Ukraine cecah cara muzi ni ku, biarkan tu biar takkan ni bi muzi tu cugu tengbar nai milu cinya bi me, Ukraine begang ni sulai bi, Ukraine tadi ka sel tengcau taze pitalu biasa barai. Ukraine tamara Vladimir Zelensky garo abyekade yabi twesong swine bo tamam jawsu lai bare Ukraine go jujor dai kai de atwe Russia ne Belarus naingan ne go peiso dankan mu de tamam pyu lou lai chaung American tamara aimyu ro ga boudu nei ma chin ya bare Ukraine go jujor de Russia ne Belarus tat de atwe lo at me sipat san ya ataw apan ne go adika tha peiso ayeju mu phit de lo aimyu ro ga chin ya jet the ma phop ya tha bare Kulatamaga Twitter ni la kanga nabi Russia Ukraine ye go cuci otai kaya de apa apa tata siung cabi Russia tadi cacing apa iwa piala yau dembo berhune masuk piala ipar eh Russia Ukraine sebuane Russia bopeso ye umur lelaki pita nak berhune ga kebalang zazi zegwa mazino ne sezun ne atun amian zong sanjai de mieda dua bar eh uyaba zegwa mazinat zigo tiad set tung tadama court dollar ati mieda dua bi.
นักท่องเที่ยวคู่นี้กันเลยดีกันเลยที่มีนซงซีพิบาร์เลยตอนนี้จริงๆก็คุ้มสมมุติว่าพี่ๆตัวเราบ้าจะทำเรื่องนี้เนี่ยเขียนวิวเอ็มยามาบ้านสีสิงห์ก็ยามาสนุกใจเนี่ยเช่านายกันเลยคนนายที่เดินเสกเข้าบ้านเชียงยามาสีสิงห์ก็ร้องยามาสนุกใจยามกู้นายกันเลยเสนาที่เดินเสกมาโมสามีน้าสินจ้าบ้านเชียงดีกันเลยเนี่ยสีสิงห์ทั่วโลกยิ้มกันร้องกู้เย่โมมา อันเป็นอินเจเนียร์การ์โรจิมมี่คุกที่บาร์เลยยกตัวอินเจเนียร์การ์โรซูเบลเอลทายาบาชินฟิวอินยามาบังกาทงลินีเดซีซินวิโกเว็บไซต์สามยานาพิเตปาร์มิสดอทวีโอเอนิวส์ดอทคอมมาเลยเอชเอ็มยูน่าสินจิชูนายจาบาร์เลยฟิวอินยามาบังกาทงลินีเดซีซินวิโกจิชูอาเปจาร์เลยตัวเราชินอาลงกูจิสุทูเดมาร์เลยชินบีเอ็นดีเอตัวเดียวกันในทีมวิจาร์บาซีสมาอินเจไนมา
This program has come to you from the Voice of America, Washington.